မြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေရောက်မတော့အောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီးလူခွင့်ရေးကော်မရှင်နာမင်းကြီးမစ္စတာဘက်ရှလက်ကပြောကြားလိုက်ပါတယ်ဆစ်ဇလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့48ကြိမ်မြောက်စည်းဝေးမှာကော်မရှင်နာမင်းကြီးမစ္စတာလက်ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေအစီရင်ခံစာတင်ပြခြင်းမှာပြောကြားခဲ့တာဖြစ်ပါတယ်
Disturbing trends suggest the alarming possibility of an escalating civil war. I urge actionby members of this council to actively support
the ကိုင်ကူကစစ်ပွဲတွေပေါ်ပေါက်နေတာကနေမြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲကြီးဖြစ်လာနိုင်တဲ့ဆိုရင်စရာအခြေအနေဖြစ်နေပြီလို့ပြောသွားတာဖြစ်ပါတယ်။ဒါကြောင့်ပြည်ထနာမှာပတ်သက်နေတဲ့ဂျာကာလာညီညွတ်ရေးအစိုးရ NUG အပါအဝင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးနီးလန်းတဲ့ဖြေရှားရေးကိုလုံခြုံရေးကောင်စီအနေနဲ့တက်တက်ကြွကြွထောက်ခံပံ့ပိုးပါလို့သူကတိုက်တွန်းခဲ့ပါတယ်။အာဆီယံရဲ့ကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စကိုလည်းဩစာညောင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအရေးပေါ်ဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဆီယနာတိတ်မှုအဆုံးတက်ရင်းနဲ့အကြမ်းဖက်မှုတွေထိမနိုင်သိမ်းမရဖြစ်နေတာတွေကိုရပ်ဖို့အတွက်ဆွဲဆောင်တဲ့ဤတန်းထက်တဲ့ဤတွေသုံးတယ်လို့ကော်မရှင်နာမင်းကြီးဘာရှလက်ကအကြံပြုပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေစိုးစိုးဝါးဝါချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူ့ခွင့်ရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။ဆီယနာတင်ပြီးချိန်ကနေဇူလိုင်လတည်းအထိအခြေအနေကိုတင်ပြတဲ့အစီရင်ခံစာရဲ့မှာစစ်တပ်ကလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေ၊စစ်ရာဇဝတ်မှုတွေကျူးလွန်ရာရောက်တယ်လို့ပြောထိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။အခြေခံအခွင့်အရေးတွေအကြီးအကျယ်ဖိနှိပ်ခံနေရတာနဲ့အတူငြိမ်းငြိမ်းချမ်းချမ်းဆန္ဒပြပွဲတွေဆက်ရှိနေတဲ့အပြင်လက်နက်ကင်ခုခံစစ်ပွဲတွေလည်းပေါ်ပေါက်လာတယ်လို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။ကျတဲ့ဘက်ကလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခြေစိုက်တယ်လို့ထင်ရတဲ့ကြေးရွာတွေကိုထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်နေတဲ့အတွက်အများအပြားအိုးအိမ်ဆွတ်ပြစ်ထွက်ပြေးနေရတဲ့အခြေအနေကိုလည်းလူ့ခွင့်ရေးကောင်စီမှတင်ပြသွားပါတယ်။လက်နက်ကိုင်တိုက်ခိုက်နေသူတွေအားလုံးအနေနဲ့လူ့အခွင့်အရေးကိုလေးစားဖို့အရက်သားတွေနဲ့အရက်ဖက်ဖွဲ့စည်းဆက်ဆံပုံတွေကိုကာကွယ်ပေးဖို့အတွက်ကိုလည်းပန်ကြားခဲ့ပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့စစ်တပ်အပြင်တခြားသက်ဆိုင်နေတဲ့အဖွဲ့တွေအားလုံးကအကန့်အသတ်မရှိခွင့်ပြုဖို့အတွက်ကိုလည်းလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘက်ရှလက်ကလူ့ခွင့်ရေးကောင်စီမှဒီကနေ့စက်တင်ဘာ23ရက်နေ့မှာတင်ပြပြောကြားခဲ့ပါတယ်။